အမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟီလာရီကလင်တန်ကလာမယ့်2016ခုနှစ်သမ္မတရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်လိုတဲ့သူမရဲ့ကြီးမားထားချက်ကိုဒီကနေ့တနင်္ဂနွေနေ့မှာကြေညာပွဲရှိနေပါတယ်။ Democratic Party ရဲ့သမ္မတလောင်းအစိုးပြုခံရရေးစည်းရုံးလှုပ်ရှားမှုကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာဗီဒီယိုဖိုင်တင်ပြီးတော့ကြေညာလိုက်မယ်လို့သူမနဲ့နှီးဆက်တဲ့အတိုင်းအဝိုင်းကမီဒီယာတွေကိုပြောဆိုထားပါတယ်။ Hillary Clinton ရဲ့အခုပါတီရဲ့သမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့အရေးဟာဒုတိယအကြိမ်ဖြစ်ပါတယ်။2008ခုနှစ်တုန်းကဝင်ရောက်ရှင်ပြိုင်ခဲ့စဉ်တုန်းကတော့ Democratic Party ကဘရက်အိုဘားမားကိုပါတီရဲ့သမ္မတလောင်းအဖြစ်ရွေးချယ်ခဲ့တာကြောင့် Miss Clinton ရှုံးနိမ့်ခဲ့ရတာဖြစ်ပါတယ်။ဒီဒီချိန်မှာတော့ Miss Clinton ဟာပါတီရဲ့အများစုထောက်ခံမှုရလိမ့်မယ်လို့ထင်ကြေးပေးခံထားရပါတယ်။ Letterlock ကောက်ခံထားတဲ့ Gallup ရဲ့စစ်တမ်းကတော့ဝင်ကြီးအောင် Clinton ကိုထောက်ခံအားပေးကြသူ48ရာခိုင်နှုန်းရှိပြီးမထောက်ခံသူ42ရာခိုင်နှုန်းရှိတယ်လို့ဖော်ပြထားပါတယ်။တကယ်လို့ရွေးကောက်ခံရမယ်ဆိုရင်တော့သမ္မတကရောဟောင်း Hillary Clinton ဟာနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာမှာဖြစ်ပါတယ်။